အရင်ကစစ်အစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ဂျပန်နိုင်ငံမှာနိုင်ငံရေးခုံလုံးကွင်းနဲ့တရားဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ဖို့အခက်အခဲရှိနေတဲ့ကိစ္စမှာသက်ဆိုင်ရာမြန်မာတန်ယုံတွေကိုဆက်သွယ်အကူအညီတောင်းခံလာမယ်ဆိုရင်လိုအပ်တဲ့အကူအညီတွေကိုပေးသွားဖို့အစီအစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်လာစေဖို့ဂျပန်နိုင်ငံမှာနေထိုင်ရင်းစစ်အစိုးရဆန့်ကျင်ရေးလုပ်ခဲ့ကြတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေဟာဂျပန်နိုင်ငံမှာနိုင်ငံရေးခုလုံခွင့်ရခဲ့ကြပေမဲ့ဂျပန်နိုင်ငံသားအဖြစ်မခံယူကြဘဲနေထိုင်လာခဲ့ကြသူကအများစုဖြစ်ပါတယ်။အရသာအစိုးရဖြစ်တဲ့ NLD အစိုးရလက်ထက်ကိုတိုင်းမျိုးကိုပြန်ဖို့လှုံ့ဆော်လာချိန်တိုကျိုမြို့ကမြန်မာတန်ရုံးမှာမြန်မာပတ်စပို့နိုင်ငံကူးလက်မှတ်ပြန်ထုတ်ယူဖို့အခက်အခဲတွေနဲ့ကြုံနေရတယ်လို့တိုကျိုမြို့ကမြန်မာဒီမိုကရေစီလှုပ်ရှားသူဦးတန်းဆွေကပြောပါတယ
်။အခုချိန်မှာဟိုစစ်ဆိုးရမဟုတ်တော့ဒီဒီမိုကရေစီဆိုးရဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ခုနိုင်ငံကိုပြန်သွားခြင်းတယ်။အဲဒီမနိုင်ငံကိုပြန်မှုအတွက်ခုနိုင်ငံရဲ့စာအုပ်ကိုပြန်ကန်ခြင်းတယ်။ဒါမျိုးတန်ရုံးကိုဆက်သွယ်မိသားနဲ့အခါမှဟိုအခေါ်ဆောင်ပါဆိုပြီးတော့ပြောတာရှိတယ်။အဲ့ဒါကြောင့်ခေါ်ဆောင်မှဆိုကျွန်တော်တို့ double text ဖြစ်နေတယ်။ကျွန်တော်တို့ကလည်းအလုံးလုံးကြီးကတော့ဝင်ဝင်တစ်ခုတည်းကိုခုနှစ်ခါဆောင်ရတယ်နှစ်ခါဆောင်ရတယ်ဖြစ်နေပါတယ်။အဲ့တော့အခုချိန်ကျတော့မှဗမာနိုင်ငံပြန်မယ်လို့လည်းလို့လည်းကောရင်းတော့အခွန်ချမာရဲဆိုပြီးတော့ကောက်တဲ့ခိစ္စတွေကဒီမှာဗမာနိုင်ငံသားတွေတို့ကိုအင်မတန်ဝန်ဖို့ဝန်ကြိုးအင်မတန်ကြီးတယ်ဗမာနိုင်ငံသားဖြစ်တယ်မဖြစ်ဘူးဆိုတော့ထောက်ထားကိုရောက်ဖို့အတွက်ဒီအခွန်ဆောင်ရွက်ဖြစ်တယ်ဆိုတော့ဟိုဥပဒေကမတရားဘူးလို့ထင်တယ
်ဂျပန်နိုင်ငံမှာနေထိုင်အလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေကိုစစ်အစိုးရလက်ထက်ကနေ2011ခုနှစ်အထိဝင်ငွေကွန်အဖြစ်တစ်လကိုဂျပန်ယန်1000တိုကျိုမြန်မာတန်ယုံကကောက်ခံခဲ့တာပါ2011ခုနှစ်နောက်ပိုင်းကစပြီးနိုင်ငံသားရောက်မြန်မာတွေတန်ယုံမှာဝင်ငွေကွန်ဆောင်စရာမလိုတော့ဘူးလို့ဦးသိန်းစိန်အစိုးရလက်ထက်မှာကြေညာခဲ့ပါတယ်နိုင်ငံတကာရောက်နိုင်ငံရေးခုလုံခွင့်ရထားသူတွေကတော့မြန်မာတန်ယုံကိုအခွန်ဆောင်လိမရှိကြပါဘူးအခုလိုနိုင်ငံရေးအပြောင်းအလဲတွေရှိလာချိန်မှာမြန်မာနိုင်ငံပြန်လာခြင်းသူတွေအတွက်အကူအညီပေးဖို့အစဉ်သင့်ရှိကြောင်းမြန်မာနိုင်ငံသားဦးဝင်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကရှင်းပြပါလေ
ကျွန်တော်တို့နိုင်ငံသားဦးဝင်ကြီးရနေလို့ကျွန်တော်တို့လမ်းညွှန်ထားတာရှိပါတယ်မြန်မာနိုင်ငံသားတွေဒီနေ့ဘယ်လိုနေထားပဲရှိရှိမြန်မာနိုင်ငံသားရောမြန်မာနိုင်ငံသားဆိုတဲ့ဟာကိုတော့သိဖို့လိုအပ်တယ်လိုအပ်တဲ့အကူအညီတွေပေးပါလို့ကျွန်တော်တို့လမ်းညွှန်ထားတာရှိပါတယ်အဲဒီလမ်းညွှန်ချက်နဲ့ညီကျွန်တော်တို့ကနေပြီးတော့မြန်မာပြည်ကနေပြီးတော့တရားဝင်မဲ့ထွက်သွားတဲ့ရေဖြစ်စီတရားမဝင်မဲ့ထွက်သွားတဲ့ရေဖြစ်စီဟိုလာပြီးတော့ဆက်ပြေပြီးတော့ကုညီတောင်းတဲ့မြန်မာနိုင်ငံသားရဲ့ကျွန်တော်တို့ကုညီလို့ရှိပါတယ
်သမရယုံနိုင်ငံတော်အတိုင်ပင်ခံဝန်ကြီးနဲ့နိုင်ငံသားကြီးဝန်ကြီးဌာနပါဝင်အခြားသက်ဆိုင်ရာဝန်ကြီးဌာနဒေသီလိမ့်မှုပြီးပေးပို့တဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့မေတ္တာရက်ခံလွှာမှာတော့သူတို့အနေနဲ့ဂျပန်အစိုးရကိုရောမြန်မာအစိုးရကိုပါဝင်ငွေကွန်နှစ်ခါပေးဆောင်နေရတဲ့အတွက်ဝန်တို့ဝန်ဖို့ဖြစ်နေတယ်လို့ပြောထားတာပါ။ဒါပေမဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံတစ်ခုတည်းကသာအခွန်ကောက်ယူကြမယ်လို့မြန်မာအစိုးရနဲ့ဂျပန်အစိုးရတို့ကြားနှစ်နိုင်ငံသဘောတူထားတာမျိုးမရှိတဲ့အတွက်စစ်အစိုးရလက်ထက်ကကောက်ခံခဲ့တဲ့ဝင်ငွေကွန်တွေကိုမြန်မာနိုင်ငံသားတွေပေးဆောင်ဖို့တော့လိုလိမ့်မယ်လို့ဦးအောင်လင်းကပြောပါတယ်
။နိုင်ငံသားပြောပါဆိုလို့ရှိရင်နိုင်ငံသားဖြစ်နေတဲ့အချိန်မှာခွန်ထားဆောင်မှုတာဝန်ရှိပါတယ်။သူရောက်နေတဲ့နိုင်ငံရဲ့ဥပဒေကိုလည်းလိုက်နာဖို့သူခွန်ဆောင်ရတာလည်းမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံမှာဆီရီးချာမှာ avoidance of double taxation ဆိုတဲ့ကိုနှစ်ထပ်ပြေဆောင်ရင်းရနေပြီးတော့ကျင်းလို့တဲ့သဘောတူညီချက်လက်မှတ်ရေးထိုးတာကမရှိပါဘူး။ဒါကြောင့်မို့သူတို့အနေနဲ့ဒီချိန်တော့ကတော့အဲ့ဒီချိန်မှာသူတို့မြန်မာနိုင်ငံကူးလက်မှတ်ဆိုင်ဆောင်ခဲ့ကြတယ်ကွာ။သူတို့ကမြန်မာနိုင်ငံသားဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့ကိုပြေဆောင်လို့ဂျပန်သူတို့နေတဲ့နိုင်ငံမှာသူပြေဆောင်တာဖြစ်ပါတယ
်။ဒါပေမဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့စီစူရလက်ထက်ကကောက်ခံခဲ့တဲ့အခွန်ကိုတော့ပေးဆောင်လို့စိတ်မရှိကြဘူးလို့ဦးတန်းဆွေကပြောပါတယ်
။ဒီလက်ရှိစိုးရနဲ့ကျွန်တော်တို့ကအခွန်ဆောင်တင်မဆောင်တင်မို့လေဒါတွေကိုကျွန်တော်တို့ကပြည်ပြည်နဲ့နဲ့ဆွေးနွေးတင်ပြခွင့်ရမယ်ဆိုလို့ရှိရင်ဒီမိုကရေစီစိုးရလက်ထက်မှာကျွန်တော်တို့အခွန်ပေးဆောင်မှုတော့ကျွန်တော်တို့ကအစင်းစင်းရှိတယ်။ရှေ့ဦးစိုးရနဲ့ပြီးတော့ကျွန်တော်တို့ကိုတစ်ဖက်တည်းနိုင်ငံသားတွေရဆင်းရတဲ့အချိန်မှာအဲ့တခါကျွန်တော်တို့မိသားစုကျွန်တော်တို့ညီကောင်မတွေကိုအမေတောင်ဒုက္ခပေးပြီးတော့အမေတောင်ကိုဖိအားပေးနေတဲ့အချိန်မှာကြောက်တဲ့သရိုသမတ်တဲ့အခွန်တွေကိုကြတော့ကျွန်တော်ပေးချင်ဆန္ဒမရှိပါဘူး
2010နှစ်လေအတီထုတ်ပြန်တဲ့ဂျပန်အစိုးရရဲ့စီးရင်အရဂျပန်နိုင်ငံမှာမြန်မာနိုင်ငံသား9000နီးပါးရှိပြီးလွတ်လပ်တဲ့အဖွဲ့အစည်းတွေကတော့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသား2000ထက်မနည်းရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ